ုတ်ကဲ့ဒေါက်တာခိုင်စူဆန်းခင်ဗျာကျွန်တော်တို့ကိုဗစ်မျိုးကွဲတစ်ဒီအိုမီကရွန်ကနေပေါ့နော်မျိုးကွဲတစ်တွေရဲ့နောက်ဆုံးအနေအထားဒီနိုင်ငံတကာမှာဖြစ်နေတာပေါ်မှာသင်ခန်းစာယူပြီးတော့မြန်မာနိုင်ငံအတွက်ဘယ်လိုအထောက်အကူပြုနိုင်မလဲဆိုတာကိုအဓိကဆွေးနွေးမှာမို့ပါစာပြောရင်လည်းဆင်ပါတယ်
ခုပေါ့နော်ဒီမတ်လပိုင်းမှာတော့အရင်ကတော့case အသစ်တွေပေါ့နော်အဲယောဂဖြစ်တဲ့လူတွေဒီလောက်မများတော့ဘူးဒါပေမဲ့လည်းအဲစုစုပေါင်းဆိုလို့ရှိရင်ကမ္ဘာနှံပြားမှာ500 million လောက်ဖြစ်သွားပြီပေါ့နော် case တွေကပြီးတော့တင်ဆုံးတဲ့လူတွေကလည်း5 million လောက်ရှိပြီဒီ United States မှာဆိုလို့ရှိရင်တော့79 million လောက်ရှိပြီးတော့တည်တဲ့လူတွေကလည်း9သိန်းကျော်ခဲ့ပြီပေါ့နော်အဲအခုဒီကောင်းလာပြီဆိုပေမဲ့လည်းဒီ pandemic ကြီးကပြီးသွားတယ်တော့မဟုတ်သေးဘူးပေါ့လေအဲ့တော့အားလုံးပုံမှန်ပဲပေါ့နော်သတိချက်ပြီးတော့နေစေချင်ပါတယ
်ဟုတ်ကဲ့အဲ့ဒီညမှာ Omicron ရဲ့ဒီနောက်မျိုးကွဲတဲ့တခုပေါ့နော် BA2 လို့ခေါ်ကြတာပေါ့သူ့အနေထားရောဘယ်လိုရှိလဲ
ဟုတ်ကဲ့ဒီ BA2 ကပေါ့နော်ဒီ Omicron COVID-19 ရဲ့သဘောတရားအရာသူက new the variant အသစ်တွေပေါ့နော်အဲ့ဒါအရာတော့ပေါ်နေဦးမှာပဲသူက original Omicron variant BA1နဲ့အနည်းငယ်လေးกว่าပေါ့နော်အဓိကတော့သူက test တွေနဲ့ဆန်းတဲ့အခါမှာဥပမာ antigen test နဲ့ rapid test နဲ့ဆန်းတာမျိုး PCR test နဲ့ဆန်းတာမျိုးဆိုလို့ရှိရင်အနည်းငယ်ပိုပြီးခက်ခဲရှိရပေါ့နော်အာ test တိုင်းက BA2 ကို detect မလုပ်နိုင်ဘူးပြီးတော့သူကအရင်တော့ကတော့နည်းနည်းချင်းပေါ့ case များများဆဆမရှိဘူးဥပမာနှလုံးငယ်နှစ်လလောက်ကဆိုလို့ရှိရင်အားလုံးဖြစ်တဲ့ COVID-19 ရဲ့သူက 2% လောက်ပဲရှိရတယ်ပြီးတော့တစ်ချိန်ချင်းနဲ့တော့ညာလာတယ်ပေါ့နော်ဥပမာအရင်ကဆို 5% လောက်ဖြစ်လာပြီးတော့ဒီဘက်အခုနောက်ပိုင်းမှာတော့ 11% လောက်ထိဖြစ်လာတယ်ပေါ့တစ်ချိန်ချင်းတိုးလာတာတော့တွေ့ရတယ်သူကြောင့်တော့တိတိချာချာမသိသေးပေမဲ့တချို့study တွေကပြောတာကတော့ဒီ omicron original variant ကို 1.5 times ပေါ့နော်တစ်ခါခွဲလောက်ပို့ပြီးတော့ရောဂါကူးနိုင်တယ်ဒါပေမဲ့သူကဒီ omicron original variant ပိုဆိုးလားမဆိုးလားဆိုတော့အသိအကျမသိရသေးတဲ့သဘောပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီမျိုးကွဲတစ်ခါနေပေါ့နော်နောက်ထပ်ဒီ BA2 အနေထားကလည်းအခုလေ့လာနေတော့ဖြစ်တဲ့အတွက်ဒီ client တခုဖြစ်လာနိုင်တဲ့အနေအထားမျိုးရောသိရတာ
အဲ့ဒါကတော့လေအခြေအနေကိုကြည့်ရမှာပေါ့နော်အဲ COVID-19 ရဲ့သဘောတရားတော့အလုံးမသိတဲ့အတိုင်းပဲအဲလူထူတဲ့နေရာတွေမှာဖြစ်တဲ့အလိုမျိုးလူစုလိုဝဲရှိတဲ့နေရာတွေမှာဥပမာဝဲရလနေရှိတဲ့အခါ Christmas လို့ New Year လို့ခေါ်မျိုးတွေမှာသူကအဲလိုမျိုး search တွေဖြစ်တတ်တာအောင်အဲလိုဆိုတော့အဲလိုမျိုးလူတွေအလုံးစုကြတဲ့အချိန်မှာဆိုလို့ရှိရင်မဖြစ်သွားဘူးလို့တော့မပြောနိုင်ဘူးပေါ့လေသူက Omicron လိုမျိုးပဲအရင်ကဆိုရင်လည်းဒီအတိုင်းပဲဒီ Omicron ကလည်းဒီလို pandemic ပေါ့နော်ဒီလိုအရန်ဟိုကဘာနှံ့ပြမှာ case တော်တော်များများဖြစ်သွားပြီးတော့အသေးပြောက်လည်းများရဲဆိုတော့သတိထားပြီးနေဖို့တော့လိုရဲပေါ့ဒါသတိမထားဘဲနဲ့ pandemic မရှိတော့တလို့တချို့တွေကလည်းအခုစိတ်ထဲမှာဖြစ်ကြရပေါ့အဲ့လိုမျိုးဆိုရင်တော့နောက်ဘက် search တစ်ခုဖြစ်မလာဘူးလို့မပြောနိုင်ဘူးပေါ့လေ
ဟုတ်ကဲ့ဆရာမကြီးအမေရိကန်မှာတော့တော်တော်များများမှာပေါ့နော်ဒီ COVID science ချိန်ဆတဲ့ sequence တွေကို short ပေါ်လာတာကိုသိရပါတယ်အဲ့တော့အခုလိုဒီ short ပေါ်တဲ့အနေအထားကနောက်ဖြစ်လာမယ့်အနေအထားအတွက်ရောဒီကြိုတင်ပြသင်းမှုအနေအထားမှာနိုင်ငံတကာအနေအထားပေါ့နော်ဘယ်လိုရှိနေပြီးတော့မြန်မာအတွက်ဆိုလို့ရှိရင်ရောဘယ်လိုအခြေအနေဖြစ်နေလဲဒီမှာ
။ဟုတ်ကဲ့ကိုယ်ကမင်းပြောသလိုပဲပေါ့နော်ဒီအခုဆိုလို့ရှိရင် US မှာပေါ့ United States မှာဆိုရင်ရတဲ့ပုံတွေကို mandate ပေါ့မဖြစ်မနေတက်ရမယ်ဆိုတာကို short ချလာတယ်။အဲဒီမှာရဲ့အမြင်ကတော့ပေါ့နော်ဒီ case တွေကနေလာတဲ့အခါမှာကုသနှုံကတော့ကျသွားမှာပေါ့လေဒါပေမဲ့ခုနကလိုပြောသလိုမျိုးအဲ့လိုမပွဲလမ်းတွေဖြစ်လာတဲ့အခါမှာလူစုလူဝေးများလာတဲ့အခါမှာဒီ case တွေကများလာနိုင်တယ်အဲဒီအခုတော့ case တွေကျလာတယ်ဆိုပေမဲ့အရင်ပြောက်သွားတာမဟုတ်သေးဘူးအဲတချို့ဒီနားမှာတကယ်ဆိုနားမှာတကယ်ဆိုလိုမျိုးရှိနေသေးရဆိုတော့အဲ့လိုမျိုးများများလာခဲ့တယ်ဆိုလို့ရှိရင်အရင်လောက်အခြေအနေပြန်ဖြစ်သွားမလားဆိုတော့နည်းနည်းတော့စဉ်းစားမှာပေါ့နော်အဲ prevention နေပေါ့နော်ဒီလိုမျိုးချိုးတင်ကာကွယ်ဖို့အနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့ COVID-19 vaccine နေချိုးတာတော့ကိုယ်သိနေကိုမျက်နှာဖုံးတက်တာလေနော်သူအရင်လိုပဲလူတွေနဲ့ခက်ခော်ခွာနေတာတော့အဲ့လိုပြတ်နိုင်တမ်းများပွဲလန်းနေပါလေမသွားပဲနေတာတော့ဆက်ပြီးတော့လုပ်နေတယ်ပေါ့နော်ဒါတော့ကိုယ့်ရဲ့အသိစိတ်နဲ့ပဲကိုချင်းချင်းပြီးတော့သွားမှာပေါ့
ဟုတ်ကဲ့ဆရာမအဲ့တော့ဒီနေရာမှာနိုင်ငံတကာမှာတော့ဒီ vaccine ကာကွယ်ဆေးထိုးတာတွေကတော်တော်လေးလက်ဆောင်မှုအားကောင်းလာပြီပေါ့နော်တချင်းနမပဲဒီကုသစေတရားလည်းဟိုမျိုးစုံဘယ်လိုပေါ့ပထမဒေသဒုတိယဒေသတတိယဒေသပေါ်လာတဲ့အနေအထားမှာမြန်မာနိုင်ငံအတွက်ဆိုရင်အဲ့လိုအနေအထားမျိုးတွေအရန်ကြီးပေါ့နော်အားကောင်းတဲ့အနေအထားမရှိသေးတဲ့အတွက် ပြင်းစင်မှုပိုင်းမှာဆင်မဘယ်လိုအကျံပေးကြလဲ
။ပြင်းစင်မှုပိုင်းတော့ဗောနော်တခုတရှိနေတဲ့ vaccine တဆိုတော့ရေနောင်းလာတော့ရှားတော့မယ်တော့မချင်းဘူးဗောနော်။အဲ့တော့ပြည်သူလူနေနဲ့ကကိုက vaccine ကိုလက်ခံပြီလဲဆိုလို့ရှိရင် vaccine ကိုထိုးထားတာကောင်းနေပေါ့နော်။အဲ့ဒီ vaccine ညစာပေါ်မှုတည်ပြီးတော့ booster dose ဆိုတဲ့အခါဆိုရင် booster dose ကိုထိုးတယ်။ဒါကြောင့်ဆိုတော့ချိန်ကြာလာတဲ့အမြတ်ဗောနော်6လတူ7လတည်းမှာဒီ immunity ကျသွားနိုင်အဲ့တော့ဟိုစားလို့တင်းနေလဲတော့ထိုးထားတင်ပါတယ်ပြီးတော့အခုပြောသလိုပဲတခြားချက်ဒီလိုသူကုသရဲ့အပိုင်းကလည်းပြည့်ပြည့်စုံမရှိသေးဘူးဆိုတော့ဒီမှာခဏခဏခဏအထက်ထပ်ပြောနေသလိုပဲပေါ့နော်ကိုကဒီ preventive measure တွေဖြစ်တဲ့အဲသူတင်ကောက်ပတ်မှုတွေဖြစ်တဲ့ညနေဖုံးစွတ်တာတို့နော်လူစုလူဝေးရှောင်တာတို့လက်သေးတာတို့အဲ့ဒါတွေကဆက်လုပ်သွားတင်ပါတယ်ဘာလို့လဲဆိုတော့ပြောသလိုပဲဒီ pandemic ကြီးကဆုံးသွားသေးတာမဟုတ်ဘူးပေါ့နော်အဲ့ဒါတော့အမြင်သတိချက်စေချင်တယ
်ဟုတ်ကဲ့ဆင်မအဲ့တော့အခုဒီ Omicron နဲ့ဆုံးအခြေအနေရေနောက်ဖြစ်လာနိုင်ခြင်းနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားယူကြည့်တဲ့ချက်ကောညီမကြည့်လို့တဲ့
ကိုပတ်ဝန်းကျင်မှာအဓိကအဖြစ်ဒီယောဂလက္ခဏာရှိတဲ့လူတွေပေါ့ဒီ test တွေကအခုကျွန်မအစားပြောခဲ့သလိုမျိုးပေါ့နော်ဒီ COVID-19 ကို rapid test တွေကဒီ new variant တွေတချို့ဟာတွေက positive မဖြစ်တာရှိတယ်အဲ့လိုမျိုးဆိုရင်ဒီ COVID-19 ရဲ့လက္ခဏာတွေရှိနေပြီဆိုလို့ရှိရင်စစ်ပင်နဲ့လည်း negative ဖြစ်တယ်ဆိုပေမဲ့ကိုကများပေါ့တကယ် COVID-19 ဖြစ်ခဲ့သူနဲ့အခြေခံမိပြီးရှိတော့ကိုဟာကိုလည်းတသက်ပြည်သနာလေးခွဲပြီးနေတာပိုကောင်းတယ်ပေါ့နော်ပေါ့အနည်းဆုံးတော့5ရက်လောက်အိမ်မှာနေစေစမှာတယ်အဲ့ဒါမှလည်းကြာအလုံးကိုကာကွယ်နိုင်မှာပေါ့နော်
ဟုတ်ကဲ့ကျေးဇူးများရှင်ပါတယ်ခင်ဗျာ